ဆရာဟာသတင်းစာလောကမှာရောဒီနိုင်ငံကြီးလောကမှာပါအများကလေးစားရတဲ့ပုဂ္ဂိုလ်နောက်ထင်ပေါ်တဲ့အကောင်းဆုံးတစ်ယောက်ဖြစ်တော့ကလက်ရှိမြန်မာနိုင်ငံကြီးအခြေအနေအရပေါ့ခင်ဗျာအစီအစိုးရကရွေးကောက်ပွဲကျင်းပဖို့အာရုံပြင်ဆင်နေတဲ့အခုလိုချိန်မှာသတင်းမီဒီယာတွေရဲ့အခန့်ကဏ္ဍဟာဘယ်လောက်ထိအရေးပါတယ်အရေးကြီးတယ်လို့ဆရာမြင်မိပါတယ်ခင်ဗျာ
ကျွန်တော်ကဒီမျိုးဖြေရမယ်ဆိုရင်ဒီမျိုးဖြေရမယ်လို့ကျွန်တော်ထင်တယ်ဗျာဒီမျိုးကဒရင်းသာဆရာတယောက်အနေနဲ့ဖြေနဲ့ဖြေနောက်တစ်မျိုးကတော့နိုင်ငံရေးသမားတယောက်ဖြေနဲ့ဖြေဆိုတော့ဒီနှစ်ခုစလုံးကနောက်ပိုင်းကျရင်တော့ကျွန်တော်ပေါင်းစည်းပြီးတော့တက်ချပြီးပြောပါမယ်ပထမဖြေနဲ့ဖြေရပါလေဆိုတော့ဒရင်းသာအမားတယောက်အနေနဲ့ဖြေရမယ်ဆိုရင်တော့ဒရင်းရေးသားဖော်ပြရတဲ့အခါမှာစမ်းနေကြမြချုံမှန်မှန်ရမယ်ဟလာအများကြီးသူအကျိုးပြုတဲ့ဇင်းကြီးဖြစ်ရမယ်ဗျာဘယ်မလဲရဘူးအကျိုးရှိရမယ်ဆိုတော့အပုံစံဖြစ်ရမယ်လို့ဒီလိုရပြောပြပါတယ်ဒါပြင်းသာသမားတယောက်အနေနဲ့မီဒီယာကနေပြီးတော့ဆောင်ရွက်တာပုံပေါ့ဒါမဲ့ကျွန်တော်နိုင်ငံရေးသမားတယောက်အနေနဲ့ပြောရမယ်ဆိုရင်တော့မီဒီယာဟာဟိုပါရီပါတီပဲလိုက်ဖို့ကျွန်တော်ပြောတာမဟုတ်ပါဘူးအဲဟိုပါရီကမလိုက်နဲ့ကျွန်တော်ပဲလိုက်ပါအစိုးလိုက်အစိုးရပဲကိုမလိုက်နဲ့ကျွန်တော်ပဲလိုက်ပါလို့ကျွန်တော်ပြောချင်တာမဟုတ်ဘူးကျွန်တော်ပြောချင်တဲ့ဟာတော့မီဒီယာဒီမတရားမှုတွေသိများနေတဲ့အခါကျရင်တော့အမှန်တရားဘက်ကနေပြီးတော့အမှားတရားကိုတတ်ရမယ်။ဒါမို့လို့ဓမ္မဘက်ကရပ်ပြီးတော့အဓမ္မတွေကိုတတ်ရမယ်။ဝင်းကူရမယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်။အဲ့တော့မတရားမှုတွေမြင်ပြီးဆိုရင်တော့မီဒီယာဟာမတရားမှုတွေကိုတတ်ရလိမ့်မယ်။အမှားတွေကိုတတ်ရလိမ့်မယ်။အမှန်ဘက်ကရပ်ပြီးရလိမ့်မယ်လို့ကျွန်တော်အဲ့လိုဖြေချင်ပါတယ်ဗျာ
။လက်တလောမှာပေါ့လေဒီပြပကထုတ်လွှင့်နေတဲ့ RFA ပါဝင်ဒီသတင်းမီဒီယာတွေရဲ့အားနည်းချက်အားသာချက်ပေါ်မှာရောဆရာဘယ်လိုများမြင်မိတာရှိပါလဲခင်ဗျာ
။ကျွန်တော်ကဘယ်လိုမြင်နေကြလဲ။ကျွန်တော်မီဒီယာတွေကိုအကဲဖြတ်ခြင်းဆိုတာလေမီဒီယာတွေရဲ့ဖြစ်ပေါ်နေတဲ့သူတို့ရဲ့ဒီတံပိုးပေါ်ဗျာပုံလေသူတို့ရဲ့အကြီးအသေးကိုကျွန်တော်ပြောပြနေပါတယ်။ဘာလို့ဆိုလို့ရှိရင်လူငယ်တွေဒီပေါင်းများစွာကဒီ RFA တို့ဟလာဥမာဆိုတော့ BBC တို့ VOA တို့ဆိုတဲ့ဒီလိုစီပါရှိတဲ့မီဒီယာတွေဟာလူလူကိုဘာမှသိပြီးတော့သူချာချာဩဃစွမ်းမိုးနိုင်မျိုးလို့သိမရှိခဲ့ဘူးဗျာ။ဘာဖြစ်လို့လဲဆိုတော့သူတို့ပြောနေတာကသူတို့မှရှိတဲ့မူဝါဒတွေသူတို့မှရှိတဲ့အကြောင်းအရာတွေကိုကိုင်းပြီးတော့လူလူကိုပြောပြနေတာဥမာအတန်ဆွင့်နေပေါ့ဗျာနော်အဲ့ဒီခါကျတော့လူလူကသူတို့မသိတဲ့သတင်းလေးနားထောင်လာမျိုးမှာအပကျန်တာတွေကတော့သူတို့ရဲ့ BBC တို့ BBC ရဲ့မူဝါဒပေါ့ဗျာအားလည်းဒီအားလည်းမူဝါဒတွေကိုကြားနေရတယ်ပြည်သူတွေရဲ့တုံ့ပြန်တဲ့အတန်ကဒီမီဒီယာတွေမှာဘာမှခေခါချင်းပြက်ပြက်ချက်ချင်းမရှိခဲ့ဘူးဒါဟိုတုန်းကအချိန်ကြီးပေါ့အခုအချိန်ကြီးကျတော့ဘယ်လိုဖြစ်လဲဆိုတော့ဒီမီဒီယာတွေကိုကြည့်လိုက်တယ်ဆိုရင်ဒီနေ့ကြည့်လိုက်တယ်ဆိုရင်ပြည်သူတွေရဲ့အပန်းကြီးကမီဒီယာထဲမှာဓာတ်ရိုက်ပေါ်နေတယ်ဓာတ်ရိုက်အပန်းကြီးပါနေတယ်ဥပမာ BBC မှာကြည့်မလား CNN မှာကြည့်မလား RFA မှာကြည့်မလား BBC တို့မှာကြည့်မလားစသည်ပေါ့ဗျာဟုတ်လားအဲ့ဒီမှာပြည်သူတွေရဲ့အပန်းကြီးလူလူရဲ့အပန်းကြီးလူလူရဲ့အားကြက်ဒီလူရဲ့သဘောထားတွေလူရဲ့ရှင်မြင့်ချက်တွေကပြန်ပြီးတော့ရက်ချပြီးတော့နေတဲ့ခါကျတော့ကျွန်တော်ချင်နေလားဒီကိမီဒီယာတွေဟာကောင်းကျိုးဆိုးကျိုးပြောနေတာတဲ့ပြည်သူလူလူရဲ့တပါးလေးကြလာတယ်ပြည်သူတွေကထပ်ခဲကြပါလေပြည်သူတွေရဲ့ရည်ကိုးစားမှုသို့မဟုတ်လည်းပြည်သူလူတွေအားကိုးမှုသို့မဟုတ်လည်းပြည်သူလူတို့ကနေပြီးတော့သူတို့နဲ့ငါတို့ကအတူတူပါလားဆိုပြီးတော့တွေးရှိမှုကလည်းပို့ပြီးတော့ညှင်းပါလာတယ်လို့ကျွန်တော်အဲ့လိုပဲပြောချင်ပါတ
ယ်ရွေးကောက်ပွဲကတော့ရက်အတိအကျမသိရသေးပေမဲ့ဒီနှစ်ထဲမှာမူးချကျင်းပလိုက်မယ်လို့အများစုကယုံကြည်ထားကြပါတယ်ခင်ဗျာဒီတော့ကအကြောင်းအမျိုးမျိုးကြောင့်ပေါ့လေမဖြစ်မနေမဲပေးရမယ့်ပြည်သူတွေကိုဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့ပညာပေးအစီအစဉ်တွေနောက်အခြေခံဥပဒေအကြောင်းသိကောင်းစရာတွေစသဖြင့်ပေါ့လေဒီပြပအတန်းလွှင့်ဌာနတွေကထုတ်လွှင့်လာကြတာရှိပါတယ်ခင်ဗျာဆိုတော့ဒီအစီအစဉ်တွေကြောင့်ပေါ့လေဒီစေအစိုးရလုပ်မဲ့ရွေးကောက်ပွဲကိုအားပေးအားမြောက်ပြုရကြတယ်ထောက်ပံ့ရကြတယ်စသဖြင့်လည်းဝေဖန်မှုတွေရှိလာပါတယ်ဆိုတော့ဆရာရဲ့အမြင်ကိုလည်းရှင်းရှင်းလင်းလင်းသိပြရစေခင်ဗျာ
အေးကျွန်တော်အဲ့ဒီလိုပဲပြောချင်တယ်ဗျာဘာဖြစ်လို့လဲဆိုတော့ဆိုတော့ကျွန်တော်ပြောခဲ့တဲ့စကားကိုကျွန်တော်ဆက်ဆက်ပြီးပြောရရင်ဟလာနိုင်ငံသမားအနေနဲ့ပြောရရင်တော့ကျွန်တော်မတရားတဲ့ဘက်ကိုတိုက်ပါလို့ကျွန်တော်ပြောခဲ့တယ်အလားတူပဲအခုဒီရွေးကောက်ပွဲတွေဖြစ်လာတဲ့အချိန်ကျတော့ရွေးကောက်ပွဲနဲ့ပတ်သက်ပြင်ညာပေးတယ်ဟလာပလာဇီပြတယ်မတရားတာတွေဘယ်လိုရှိခဲ့ခိုးတာမဲခိုးတာပါပြောမယ်ဆိုတော့ပြင်ညာပေးုံတော့ပြောနေရင်တော့မရဘူးလို့ကျွန်တော်ထင်တယ်ဘာလို့ဆိုတော့အခုကျင်းပမယ်ရွေးကောက်ပွဲဆိုတာကလုံးဝကိုတရားမျှတခြင်းမရှိဘူးဖြစ်မှလည်းတရားမျှတလုံးဝမရှိဘူးယုံကြည်ကိုးစားလုပ်တဲ့အနေထားလည်းလုံးဝမရှိဘူးအများပြည်သူဟလာဒုမလည်းဟိုတာဝန်ရှိတဲ့ပါတီအပါအဝင်ရင်းလည်းမရှိဘူးဆိုတဲ့အခါကျတော့ဒီရွေးကောက်ပွဲဟာအမှန်တကယ်တော့ဘာမှကိုဒီလိုအကောင်းဆုံးပြည်နယ်ရွေးကောက်ပွဲဖြစ်ဘူးအဲ့ဒီလိုရွေးကောက်ပွဲမျိုးအတွက် လားစာနေစည်းနေရာနေပြီတော့ဟလားမဲဘယ်လိုဖြစ်ရမလဲလို့ဟလားမဲရင်ဘယ်လိုသွားမလဲလို့မဲဘယ်လိုဖြစ်ရမလဲလို့ဟလားဆွေးနွေးခံမှုကြီးပြောနေရင်တော့အဲ့ဒီယူရော့ပွဲကြီးကိုလူလူပါဝင်လာအောင်လူလူမဲပေးကျင်လာအောင်ယူဆွဲနေတာတဲ့ချုပ်ဆိုးရတဲ့လုပ်ငန်းတွေဝင်ပြီးတော့ကုညီရရောက်နေမယ်လို့ကျွန်တော်အဲ့လိုပဲပြင်တယ်အဲ့တော့ကြောင့်ကျွန်တော်ကတော့ဆိုတော့ပြောရစီတော့မတရားတာကြီးတိုက်ဖို့ဆိုတဲ့အတိုင်းပဲဒီမီဒီယာတွေအနေနဲ့ကမင်းမပေးဘူးသမုလို့ချင်လဲလာဒီယူရော့ပွဲမှာပါဝင်တဲ့အဲ့မှာဆိုတော့တချို့ဘူးလားမင်းမပေးဘူးသမုလည်းဒီယူရော့ပွဲမှာပါဝင်ကြလူတွေချို့မင်းမပေးဘူးလူတွေဟလာမတရားတဲ့ဟာတွေကိုဆန့်ကျင်ပြီးတော့တရားသဖြင့်ဖြစ်အောင်ဒီလူတွေကဝင်ရပ်ပင်တယ်လို့ကျွန်တော်အဲ့လိုပဲယူဆပါတယ
်ဆရာအစီအူဆနိုင်ငံရေးရှုထောင့်အရာလားစာနယ်ဇင်းရှုထောင့်အရာလားဆရာဒီနေရာမှာပေါ့လေ
နိုင်ငံရေးယူဆပါပဲသို့တော့ခုနပြောလို့စာနယ်ဇင်းယူဆနိုင်လဲဆက်နေရပဲ
ပတိပမီဒီယာတွေမှာလည်းမစ်ရှင်လို့ခေါ်တဲ့ဒီမှန်းချက်တွေပေါ်ကြရဲ့မီဒီယာရဲ့ရည်မှန်းချက်တွေရှိကြပါတယ်ဥမာအရက်ပြမှာဆိုရင်မတူညီတဲ့သဘောထားအမြင်အယူအဆအမျိုးမျိုးကိုတင်ပြရမယ်ဆိုတဲ့စိတ်ကန့်ချက်ပေါ်ကြရဲ့ရှိနေတယ်ဆိုတော့ကဒီလိုမူဝါဒတွေနဲ့တွားတဲ့နေရာမှာထုတ်လွှင့်တဲ့အစီအစဉ်တိုင်းကိုပြိသက်တွေကသဘောကျတဲ့သူတွေရှိမယ်သဘောတူတဲ့လူတွေရှိမယ်မတူတဲ့သူတွေရှိမယ်ပေါ်ကြရဲ့ဆိုတော့ဒီမီဒီယာတွေပေါ်မှာဒီရှုမြင်ချက်အမျိုးမျိုးနဲ့ပတ်သက်လို့ရောဆရာဘယ်လိုများအကဲခတ်လို့ရပါလဲခင်ဗျာ
အေးကျွန်တော်ကတော့ဘယ်လိုပြောချင်လဲဆိုတော့ဒီမီဒီယာတွေကခုနပြောတယ်ဟလာဒီသူတို့ဒီကောင်းမြတ်တဲ့ဒီဘုရားဒီပြောချင်ပါဘူးကျွန်တော်ဆိုတော့မီဒီယာတွေမှာဝင်ရှိနေတဲ့အခြေခံမူတွေနားလည်ရင်းနေဟလာကောင်းတယ်ဆိုလို့ဘယ်လိုပြောချင်လဲကာရီယာအခြေခံမူရဲ့ရှိမှာပဲဒါဆိုလက်တွေ့လုပ်တဲ့နေရာတွေမှာတော့ခုနပြောသလိုမတရားတာတွေကိုတိုက်ပြီးတာကျွန်တော်ပြောချင်တာပါဥပမာကျွန်တော်ကိုကျွန်တော်နမူနာကြားပြောရမယ်ဆိုကျွန်တော်တရင်သာဆရာတယောက်နေနေပုံမြတ်ဆိုတာလုပ်ခဲ့ဘူးပါလေဟလာဒါဆိုတော့နောက်ဆုံးမိကြတော့ကျွန်တော်မတရားတာတွေကိုလက်မခံနိုင်တော့ဘူးဘုဟုတာတွေလက်မခံနိုင်တာကြတော့ကျွန်တော်ဟာအဲ့ဒီချိန်တော့ပြည်သူပိုင်းတရင်လာတဲ့ဆောင်ရဲ့အဲ့ဒါဖြစ်တော့လေဒီအစိုးရကိုပြန်ပြီးတော့ကျွန်တော်ဆန့်ကျင်တာတွေဟိုအစိုးရနဲ့ဆက်ဆံနေတဲ့အဖွဲ့အစည်းကိုကျွန်တော်ဆန့်ကျင်တာတွေနောက်ဆုံးမိကြဒီအစိုးရကိုပြန်မှန်းနေတဲ့ပါတီကိုကျွန်တော်ဆန့်ကျင်တဲ့အခါနောက်ဆုံးမိကြကျွန်တော်တော့ပြုတ်သွားတာပေါ့ဗျာကျွန်တော်တရင်လာလည်းပြစ်ခါတယ်သို့တော့ကျွန်တော်တော့အခုပြန်ပြီးရှင်းလာတဲ့အခါမှာကျွန်တော်ဟာပြင်းလာပြပြောက်နေတဲ့တောင်တာဝန်ပြတ်တယ်လို့ကျွန်တော်ကိုကျွန်တော်မပြတ်တော့ဘူး။ဘာဖြစ်လို့ဆိုတော့အဲ့ဒီချိန်မှာအာရမဘူးတွေကကြီးလုံးနေတယ်။အဲ့ဒီခါမှာကျွန်တော်ဒီအာရမဘူးတွေကိုအဲ့ဒီကြီးကပူသားကျွန်တော်ဝင်တိုက်ပြီးတယ်။အဲ့လိုတိုက်ကြဲအတွဲဟလာကျွန်တော်ပြင်းလာစံကြီးစံကျုံးနဲ့ကြည့်မယ်ဆိုရင်တော့အသိဉာဏ်တော့ချွတ်ချော်မှုအသိဉာဏ်တော့လွန်ကျူးမှုပေါ့ဗျာ။အသိဉာဏ်တော့ဥမာဆိုတော့ဟလာအဲဒီကြုံမှုဟလာဒီရှိတော့ရှိမယ်။သို့တော့ကျွန်တော်နိုင်ငံတောင်ရှိတယ်ဟလာကိကူတောင်းလို့ရှိတယ်ဘယ်လာစီရပြောက်အနေနဲ့ဆိုလို့ရှိရင်တော့ကျွန်တော်လုတ်ကျင်လုတ်တိုက်တာကိုလုတ်ခဲ့တယ်အဲ့ဒါကြောင့်ကျွန်တော်လည်းပြုတ်ခဲ့တယ်ကျွန်တော်တရင်ကလည်းပြုတ်ခဲ့တယ်သို့တော့ကျွန်တော်ဘာမှဝင်နေကြမရှိဘူးလို့ကျွန်တော်အဲ့လိုပဲတွက်ခဲ့တယ်အခုကျွန်တော်ပြောချင်တဲ့ဒါဟာတော့ဒါပဲခင်ဗျားတို့ဒီပြည်ပမှာရှိတဲ့တရင်သားတွေမီဒီယာတွေကိုအဲ့ဒါမူဝါဒအကြောင်းဆိုပြီးတော့အငြင်းတန်းချိန်ဝင်ညာဦးခိုင်ရမယ်ဆိုတော့ညာလဲချိန်ဝင်ညာဦးအငြင်းတန်းတက်မှန်နေအောင်ထားမယ်လို့တော့ပြည်သူမမှတ်ပါနဲ့လို့ကျွန်တော်အဲ့လိုပဲတိုက်တွန်းနေပါတယ်
ဆရာဝတ်တင်ကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့